တိုင်းနယ်ပြည်နယ်အစိုးရဖွဲ့ဝင်ကြီးစင်းတွေကိုပြီးခဲ့တဲ့ရက်ပိုင်းကတပ်ဆိုင်ရာလွှတ်တော်တည်တည်မှာဝင်ကြီးချုပ်တွေကအဆိုပြုတင်သွင်းခဲ့ကြရမှာကျန်တဲ့တိုင်းနယ်ပြည်နယ်လွှတ်တော်တွေမှာကန့်ကွက်မှုမရှိဘဲအစိုးရအဖွဲ့တွေကိုဖွဲ့စည်းနိုင်ခဲ့ပေမဲ့ရှမ်းပြည်နယ်လွှတ်တော်မှာတော့အခြေတင်ဖြစ်ခဲ့ပြီးဝင်ကြီးအမည်စင်းကိုပြောင်းလဲတင်သွင်းခဲ့ရပါတယ်။ကြန့်ခိုင်ဖွံ့ဖြိုးရေးကိုယ်စားလှယ်တဦးသာပါလို့မျှတမှုမရှိဘူးဆိုပြီးလွှတ်တော်မှာကန့်ကွက်ခဲ့ကြတဲ့အတွက်နောက်ထပ်ကိုယ်စားလှယ်နှစ်ဦးကိုထည့်သွင်းလိုက်ရတာဖြစ်ကြောင်းစီပင်တရားရေးဝင်ကြီးဦးဆိုင်စွန်ဆိုင်ကပြောပါတယ
်။ကန့်ကွက်ခံရတဲ့ကိစ္စကြတော့ကျွန်တော်မျှတမှုမရှိဘူးပေါ့ NLD အများနဲ့တော့သူတို့ပါတီကတတ်ဖြစ်ချင်တာပေါ့ဗျာအဲ့ဒါနဲ့အဲ့ဒီချက်ခရေးပါတီရော NLD ပါတီရောဆိုရင်သူကောင်းကြီးမှသတ်တိုးပြရတာပေါ့ချက်ခရေးပါတီကိုတုံးရောက်တော့တတ်ဖြစ်ပြရတာပေါ့
ပြည်내လွှတ်တော်မှာကိုယ်စားလှယ်အရေးအတွက်ဒုတိယအများဆုံးရှိတဲ့ SNLD ပါတီကပြည်내အစိုးရအဖွဲ့မှာပါဝင်နိုင်ခြင်းမရှိတဲ့အတွက်ချက်ခိုင်ဖွံ့ဖြိုးရေးပါတီကအစိုးရအဖွဲ့မှာပုံမပါဝင်လာတာဖြစ်တယ်လို့ပြည်내ဝန်ကြီးချုပ်ဒေါက်တာလင်းထွတ်ကပြောပါတယ
်ချမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကလည်းခံခံပါလေသူတို့ပါတီရဲ့မူဝါဒအရပါဝင်နိုင်ခြင်းမရှိတာပါချမ်းတိုင်းပြည်သူချမ်းတိုင်းနဲ့ဖွံ့ဖြိုးရေးပါတီကလည်းလူတော်လူကောင်းတွေအများကြီးရှိတဲ့ပါတီတည်းဖြစ်ပါတယ်အဲဒီပါတီကတကယ်ကိုပါဝင်တဲ့ပုဂ္ဂိုလ်၃ဦးကိုအဆိုပြုလာတဲ့အတွက်ကျွန်တော်တို့ရဲ့ခေါင်းဆောင်တွေကလက်ခံပြီးတော့တိုင်းသားလူမျိုးတွေကိုစားပြုနိုင်တဲ့အကြောင်းဆုံးအသွေးဆုံးဖြစ်သွားတယ်လို့ပဲကျွန်တော်ပြောချင်ပါတ
ယ်ဧပြီလ၄ရက်နေ့ကဝင်ကြီးချုပ်ဒေါက်တာလင်းထွတ်တင်သွင်းတဲ့ပြည်내အစိုးရအဖွဲ့ဝင်ကြီး9ဦးစီးရင်မှာ NLD ပါတီကိုယ်စားလှယ်9ဦးပြင်ပပညာရှင်2ဦးနဲ့ကြန့်ခိုင်ဖွံ့ဖြိုးရေးကိုယ်စားလှယ်2ဦးသာပါဝင်တာဖြစ်ပါတယ်ပြင်ဆင်လိုက်တဲ့ဝင်ကြီးတွေထဲမှာတော့ပြင်ပပညာရှင်မပါဝင်တော့ဘဲ NLD ပါတီကိုယ်စားလှယ်9ဦးကြန့်ခိုင်ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်3ဦးကိုထည့်သွင်းလိုက်တာပါပြည်내အစိုးရအဖွဲ့မှာ SNLD ပါတီကမပါဝင်တဲ့အတွက်ပါတီရဲ့လုံပိုင်ခွင့်တွေဆုံးရှုံးသွားနိုင်မလားဆိုတဲ့အပေါ်မှာလည်းထောက်ပြမှုတွေရှိပါတယ်ပြည်내လွှတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်းညံကရှမ်းပြည်내အစိုးရအဖွဲ့ဟာစိတ်တိုင်းကြမဖြစ်ပေမဲ့စောင့်ကြည့်လေ့လာပြီးညှိနှိုင်းဆောင်ရွက်သွားမယ်လို့ပြောပါတယ
်ဒီထဲမှာတော့ကျွတ်တော်ကိုယ်စားလှယ်ကကိုယ့်ရဲ့ data မှာဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတော်၎င်းတက်ဆိုင်ရာအစိုးရတော့ကျွန်တော် interact တို့ကိုအပြန်အလှန်ထိန်းချုပ်ပြီးတော့မှညီနိုင်ဆောင်ရွက်တဲ့အဆင့်လောက်ပဲကျွန်တော်တို့တွားလို့ရတော့မယ်အမှန်တကယ်ဆုံးဖြတ်နိုင်တဲ့အခင်းချင်းကတော့ကျွန်တော်အစိုးရလက်ထက်မှာရှိတာပေါ့လေကျွတ်တော်ကိုယ်စားလှယ်အနေနဲ့ကိုယ်တက်ဆိုင်ရာ data မှာဒီလိုတွေဖြစ်ချင်းတာလေးကိုတို့တို့ညီနိုင်ရတိုင်းမျိုးတော့ဆောင်ရွက်ကြမယ်ဒါတော့စိတ်တိုင်းတော့မကြပြင်းနဲ့ကျွတ်တော်ကိုယ်စားလှယ်အနေနဲ့ကိုယ်တို့ဆောင်ရွက်နိုင်တဲ့အတိုင်းတာပေါ့လေဒီပါတီတက်ဆိုင်ရာ CEC အဖွဲ့လေးလူကြီးလေးကတို့ကြော်ညာထားတာရှိတယ်ဒီလာမယ့်အစိုးရတက်မှာ NLD နဲ့နိုင်ငံရေးသဘောတူညီမှုရမှတ်တာလည်းရင်ကျွန်တော်တို့အစိုးရတက်မှာပါမယ်အကယ်၍မရခဲ့ဘူးဆိုလို့ရှိရင်လည်းဟိုမပါဖို့ပေါ့လေတိုင်းပြည်သူသဘောတက်ရောက်တဲ့ဆုံးဖြတ်ချက်မျိုးတို့ချမှတ်ထားတယ
်ကြန့်ခိုင်ဖွံ့ဖြိုးရေးပါတီဟာရှမ်းပြည်နယ်လွှတ်တော်မှာကိုယ်စားလှယ်32ဦးနဲ့ကိုယ်စားလှယ်အများဆုံးနေရာရထားသလိုပြည်내အစိုးရအဖွဲ့မှာလည်းကိုစားပြုမှုများနေတဲ့အတွက်တိုက်ခံဖြစ်နေမလားဆိုတဲ့စိုးရိမ်မှုတွေလည်းရှိနေပါတယ်ပြည်내လွှတ်တော်နဲ့အစိုးရအဖွဲ့ထဲမှာညှိနှိုင်းဆောင်ရွက်ရမှာတွေရှိလာမှာဖြစ်သလိုအားပြိုင်မှုတွေလည်းရှိလာနိုင်တယ်ဆိုတာကိုမျှော်လင့်ထားပြီးဖြစ်ကြောင်းဒေါက်တာလင်းထွတ်ကပြောပါတယ
်ကျွန်တော်တို့ကအများစုနိုင်တာမဟုတ်တဲ့အတွက်တော်တော်နဲ့အစိုးရအပြန်အလှန်ထိန်းကြောင်းတာတွေအစိုးရအဖွဲ့ရဲမှကြောင်းနေတယောက်ညှိနှိုင်းဆောင်ရွက်ရမှာတွေလည်းရေရေမြင်မနိုင်တဲ့ပါတီတစ်ခုနဲ့တစ်ခုပေါ့နော်တော်တော်ထဲမှာကိုပဲကျွန်တော်တို့အစိုးရကိုအစိုးရအဖွဲ့တင်သွင်းတဲ့ခါမှာအဲ့ဒါကိုပဲကန့်ကွက်ခြင်းထောက်ခံခြင်းအစရှိတဲ့အပြိုင်မှုတွေရှိနိုင်တယ်ဆိုတာကိုလည်းကျွန်တော်တို့အားလုံးကပေါ့နော်ကြိုတင်မျှော်လင့်ထားပြီးသားပါ
အစ်စ်ပြင်ဆင်လိုက်တဲ့ပြည်내အစိုးရအဖွဲ့ထဲမှာပါဝင်တဲ့စံခိုင်ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်3ဦးဟာကိုကံပလောင်နဲ့ပအို့တိုင်းရင်းသားတွေဖြစ်ပြီးပြည်내ဝင်ကြီးဟောင်းတဦးပါဝင်တယ်လို့အငိမ့်စားပူမှုကြီးတဦးလည်းပါဝင်ပါတယ်ကိုကံတိုင်းရင်းသားဒေါက်တာမျိုးထွန်းဟာအရင်ကရှမ်းပြည်내အစိုးရအဖွဲ့မှာလူမှုရေးဝင်ကြီးဟောင်းဖြစ်ပြီးအခုလည်းအဲ့ဒီဌာနမှာပဲဆက်လက်တာဝန်ယူရမှာဖြစ်ပါတယ်စံခိုင်ဖွံ့ဖြိုးရေးပါတီဟာကရင်ပြည်내အစိုးရအဖွဲ့မှာကိုယ်စားလှယ်တဦးပါဝင်ပြီးကျန်တဲ့တိုင်းနယ်ပြည်내အစိုးရအဖွဲ့တွေမှာပါဝင်ခြင်းမရှိပါဘူးရှင်